ဘုံမီဒီနေ့စီဝေးနဲ့ပတ်သက်ပြီးတော့ဘုံမီတို့ဘာတွေများထွေးထွေးဆုံးဖြတ်ကြလဲခင်ဗျာကျွန်တော်ပြောပြပေးလို့ရမှာခင်ဗျာ
တော်တော့ဒီနေ့တွေ့တာကတော့ဆယ်ချိန်မြောက်ဖြစ်ပါတယ်ပြီးတော့မှကျွန်တော်တို့ကတစ်လတစ်ချိန်တွေ့ဖို့အတွက်ချိန်နေထားတယ်ဒါပေမဲ့လည်းအခုတော့16ရက်နေ့ကနေ21ရက်နေ့ပတ်ဝန်းကျင်မှာတိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်မို့ရက်ကိုရှေ့တိုးပြီးတော့မှဒီလအထဲမှာပဲတွေ့ချင်းဖြစ်ပါတယ
်အခုပေါ်တိုက်ပွဲတွေကဘာကြောင့်မလို့အခုအချိန်မှာပို့ပြီးတော့စိတ်စိတ်လေးဖြစ်လာတယ်ဆိုတာနဲ့ပတ်သက်ပြီးတော့နှစ်ဖက်ကဘယ်လိုများသုံးသပ်ကြပါလဲခင်ဗျ
ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာတော့ဆက်လက်ပဲ꿰လဲမှုတွေရှိတယ်အဲဒါကြောင့်မို့ကျွန်တော်တို့က3-4ရက်တော့တင်းမှာကျွန်တော်တို့ကဖြစ်စဉ်တွေဖြစ်တဲ့နေရာကိုနေပြင်းအထိသွားပြီးမှစစ်ဆေးဖို့အတွက်ရှိပါတယ်
ဒါဆိုအခုတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့သုံးသက်ချက်ကတော့အတိအကျမထွက်သေးဘူးပေါ့လေတိုင်းနဲ့ဒီအဆွေးနေဟုတ်ကဲ့ဒါမျိုးတွေမဖြစ်အောင်လို့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဘုံမျိုးတွေဘာတွေများဆွေးနွေးပါလဲခင်ဗ
ျကျွန်တော်တို့ဒီဖက်ကတွေမဖြစ်အောင်တားဆီးဖို့အတွက်ကြိုတင်ကာကွယ်ဖို့အတွက်လည်းကျန်မှဖြစ်လာလို့ရှိရင်မကျေပြအောင်ဆိုပြီးမှကျွန်တော်တို့ဖွဲ့စည်းထားပေးတာဖြစ်တယ်အဲဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့တည်င်းပေါ်မှာမူဒီပြီးမှကျိုးနှစ်ဖက်အကြောင်းကြားကြတာတွေရှိပါတယ်ဥပမာတမ်တော်စစ်ကြောင်းကကျွန်တော်တို့သက်စခန်းနေရှိတဲ့ဆက်မှာဝင်ရောက်လာပြီးရှေ့ဆက်လို့ရှိရင်ကျွန်တော်တို့ပြဿနာဖြစ်လာနိုင်တယ်အဲဒါကြောင့်မို့မဝင်ပေးဖို့အတွက်လမ်းကြောင်းပြောင်းပေးဖို့အတွက်ပြန်ဆုတ်ဖို့အတွက်ကျွန်တော်တို့စာနဲ့ဖြစ်ဖြစ်ဖုန်းနဲ့ဖြစ်ဖြစ်ကျွန်တော်ပြန်လန်းညှိနှိုင်းတာရှိတယ်တချို့နေရာတွေမှာကျွန်တော်တို့အဲ့လိုညှိနှိုင်းခြင်းအပြင်ပြဿနာတွေမဖြစ်အောင်ရှောင်ရှားနိုင်တယ်ဒါမဲ့တချို့ကိစ္စတွေမှာတော့အဲ့ဒီတည်င်းကျွန်တော်တို့စီရရှိတာနောက်ကျတယ်အပြန်လန်းတည်င်းပေးတာတွေနောက်ကျတဲ့အတွက်ကြောင့်မို့ပြဿနာဖြစ်ပြီးတဲ့နောက်မှာကျွန်တော်တို့ကြားသိရတဲ့အတွက်ကြောင့်မို့ဖြစ်ပြီးမှပဲပြန်ဖြေရှင်းရတဲ့ကိစ္စတွေအဲ့လိုမျိုးရှိပါတယ
်ဟုတ်ကဲ့ရင်ရပေါ့ KIO ဘက်ကနေပြီးပြောနေတာတစ်ချက်ကဒီဒီအစိုးရတက်တဲ့အနေနဲ့ကရှေ့ကိုတိုးတိုးလာပြီးတော့ KIO ဆုတ်သွားတဲ့ဘက်ကိုသူနေရာယူလာတယ်ဆိုတဲ့အပိုင်းပေါ့လေဒီအပိုင်းနဲ့ပတ်သက်လို့ဘုံမီးတို့ဆက်ပြီးဆွေးနွေးပါလားခင်ဗျာ
အဲကျွန်တော်တို့ကတော့ပြောတယ်ကျွန်တော်တို့ဥပမာအဲရင်းချောင်းနေရာမှာကျွန်တော်တို့လွန်ခဲ့တဲ့ January လမှာရောကျွန်တော်တို့နေရာတချို့တွေရှေ့ပေးလိုက်ရတယ်အခုဒီရက်ပိုင်း16ရက်နေ့19ရက်နေ့မှာလည်းကျွန်တော်တို့တချို့စခန်းငယ်လေးတွေကိုအဲရွှေ့လိုက်ရတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့စီဝေးမှာကျွန်တော်တို့ပြောထားတာကတော့ကျွန်တော်မြေပြင်ဖြစ်သွားရောက်ဖြစ်စီပြီးလို့ရှိရင်အနောက်ကိုပြန်ဆုတ်ပေးဖို့အတွက်မူရင်းတို့ရှိနေတဲ့စခန်းကိုပြန်ဆုတ်ပေးဖို့အတွက်ကျွန်တော်တို့တင်ပြထားတာရှိ
ဒီပေါ်မှာတို့လက်ခံပါလားခင်ဗျာ
အဲတို့ကတော့တို့ကမလို့ရဲ့လမ်းကြောင်းအတိုင်းအထက်ကိုတင်ပြမယ်ပေါ့
နောက်တစ်ခုကတော့အခုလောမှာဖြစ်နေတဲ့ကိစ္စမှာအခုစီးပွားရေးနဲ့ပတ်သက်တာပေါ့လေဥပမာတက်လန်းချောင်းတွေကိုလိုက်ဖမ်းမာတယ်ဆိုတဲ့ဟာမျိုးပေါ့လေအကြောင်းပြချက်မျိုးနဲ့ပြောပြီးတော့ဝင်လာတဲ့ဟာမျိုးတွေပေါ့လေဒီကိစ္စရဲ့နဲ့ပတ်သက်လို့ရောအပြန်အလှန်ဗားရီများဆွေးနွေးကြပါလဲခင်ဗျ
ကျွန်တော်တို့ကတော့ဒီစစ်တပ်ကဖြစ်တဲ့နေရာတွေမှာတချို့ကတော့ဒီတက်စခန်းတွေနီးနီးနီးကကနေတဲ့အတွက်ကြောင့်မို့တက်မန်ဒီဖြစ်လာတာတွေရှိတယ်တချို့ကျတော့တပ်တွေရဲ့လှုပ်ရှားမှုမို့ကျုပ်ကတိတွေ့တာရှိတယ်တချို့ကြတော့ဒီအကြောင်းအရာသူ့ကိုအခြေခံပြီးတော့မှအဲ့ဒီအစ်စကိုရှေ့တန်းတင်ပြီးမှဝင်ရောက်လာတဲ့အတွက်ကြောင့်မို့ပြဿနာတွေဖြစ်လာတာတွေရှိပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကလည်းပြဿနာမဖြစ်ဖို့အတွက်ဆိုပြီးမှခုနပြောလိုပဲကျူတင်တို့တင်ဖလဲကြဖို့အတွက်ကျွန်တော်ကသူတို့ကိုဆွေးနွေးထားတာရှိပါတယ
်ဟုတ်ကဲ့
အခုဖက်ကန်ဒေတာဆိုရင်လည်းဖက်ကန်ဒေတာနဲ့အဲ့ဒီ24 area မှာကြတော့သူတို့အနေနဲ့ကျွန်တော်တို့တင်ပြတာကတော့မော်ဒေတာတွေဖြစ်တယ်ပြီးတော့မှကျွန်တော်တို့အနေနဲ့ကမူရစေဝါတားဆီးနေနေရတဲ့အဲ့ဒီဟာကိုအကြောင်းပြုပြီးတော့မှလူတစ်စုဆောင်းတယ်လို့ပါတော့အဲ့ဒါမျိုးတွေကိုသူတို့ပြောဆိုလာတယ်သဘောကအဲ့ဒီကိစ္စရှိနေတဲ့အတွက်ကြောင့်မို့သူတို့တမတော်စစ်ကြောင်းတွေကဘုံရောက်ရှင်းလင်းရတယ်ရှင်းလင်းတဲ့အချိန်မှာကျွန်တော်တို့ကအဖွဲ့တွေနဲ့တွေ့လို့ပြဿနာဖြစ်တယ်ဆိုတာမျိုးတွေကိုသူတို့ကအဲ့ဒါကိုအဲ့ဒီအကြောင်းအရာတွေကိုသူတို့ကပြောချင်တာပေါ့
ဟုတ်ကဲ့အဲ့ဒီပုံမှာဘယ်လိုနားလည်မှုရပါလဲခင်ဗျာ
ကျွန်တော်တို့ဘက်ကတော့အဲ့ဒီမူရစီဝါကိစ္စနဲ့ပတ်သက်လို့ကျွန်တော်ကလုံခဲ့တဲ့နှစ်ကနေမှတိတိကျကျလုပ်နေတယ်ဒီမှန်ချက်ကြီးကြီးအနေနဲ့လုပ်နေတယ်အဲ့ဒါကြောင့်မို့ဒီကိစ္စကိုကျွန်တော်တို့ကပြမဲချပြီးတော့မှလူတစ်စုစောင်းတာတော့ဘာလို့မလုပ်ပါဘူးဒီလူတစ်စုစောင်းတယ်ဆိုတာတချို့နေရာမှာတော့ရှင်းရှင်းမယ်ဒါပေမဲ့အဲ့ဒီမူရစီဝါအကြောင်းပြမှာကျွန်တော်တို့လူတစ်စုစောင်းတာမရှိဘူးတကယ်ပဲမူရစီဆွဲနေတဲ့လူတွေကိုကျွန်တော်တို့စီဝါကူတာပြီးပြီးတော့မှပင်ချပေးတာပေါ့ဗျာအဲ့လိုမျိုးတော့လုပ်တာပေါ့
ပုံမွေးခင်ဗျာဒီနေ့စီဝေးနဲ့ပတ်သက်ပြီးတော့ခြုံငုံပြီးတော့လေဒါအပြုသဘောဆောင်လာခြေနေပေါ့လေပုံမွေးနေနဲ့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီခေါက်ကတော့ကျွန်တော်တို့ဒီ ညီပြန်ထိအောင်ကျွန်တော်နှစ်ဖက်အဖွဲ့တွေကနေမှသွားရောက်ကြည့်ရှုစစ်ဆေးမယ်ဆိုတဲ့အချက်ချင်းနေနိုင်တဲ့အတွက်ကြောင့်မို့အဲ့ဒါကဒီဘောဆောင်တယ်လို့ကျွန်တော်ယူဆတယ်ပြီးတော့မှရှေ့ဆက်ပြီးတော့မှလည်းဒီလိုမျိုးဖြစ်တဲ့နေရာကိုကျွန်တော်တို့အင်တိုတော်တင်းမှာရောက်ရှိစစ်ဆေးနိုင်လို့ရှိရင်ချို့ကြေတနာတွေကိုကျွန်တော်ရှောင်ရှားနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဒါကဒီသိပိပွဲရဲ့ဒုတိယမှတ်ခုအနေနဲ့ကျွန်တော်ယူဆပါတယ်
ကျေးဇူးပါပဲဗိုလ်မှူးကြီးခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ